တထမတန်ခါရေခင်ပြီးမြန်မာနိုင်ငံရဲ့တုတ်တက်မှုတွေထဲမှာဒေါ်ဆန်းစုကြည်နဲ့မြန်မာစစ်ဆိုးရတွေ့ဆုံဆွေးနွေးတာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီမိုကရေစီရေးအတွက်တိုးမြင့်ဆောင်ရွက်လာမှုတွေရှိလာတာတစ်ဆက်တည်းမှာလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးအင်အားစုတွေကိုအာဏာပိုင်တွေကဆက်ပြီးဖိနှိပ်ဖမ်းဆီးလာတာဝါဒပြန်တိုက်ခိုက်လာတာတွေပါဝင်ပါတယ်ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ပြည်ပရောက်မြန်မာတိုက်ခံဒီမိုကရေစီအင်အားစုတွေရဲ့နိုင်ငံရေးအမြင်နဲ့လှုပ်ရှားမှုတွေကိုလက်တွေ့မေးမြန်းတင်ပြနိုင်မှုပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးပတ်ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကို RFA ကသွားရောက်မေးမြန်းခဲ့ပါတယ်မဲဆောက်မှာအခြေစိုက်တဲ့အတိုက်ခံမြန်မာနိုင်ငံရေးအင်အားစုတွေရဲ့အခြေခံသဘောကတော့မြန်မာစစ်ဆိုးရဟာနှစ်ပေါင်း20နီးပါးတွေ့ဆုံဆွေးနွေးရေးမလုပ်ခဲ့သလိုခဏိထီလည်းတွေ့ဆုံဆွေးနွေးရေးလုပ်မှာမဟုတ်ပဲကြေညာချက်1000ဆောင်2000ခွန်ထုတ်ပြန်တာနဲ့ဆက်ဆံရေးဝန်ကြီးခန့်တာစတဲ့အချက်တွေဟာလည်းနိုင်ငံတကာနဲ့ကြည်လွင်မကြေနပ်မှုတွေကိုလမ်းပြောင်းတာလို့ဆိုပါတယ်ဒီချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဒီမိုကရေစီရရှိရေးဖိုရမ်အဖွဲ့ FDV ကဒုတိယထိုးထွေးအတွင်းမူကိုငွေလင်းကအခုလိုသုံးသပ်ပြပါတယ်
တွေ့ဆုံဆွေးနွေးရေးကိုဒီကိုယ်တိုင်ပဲတစုံတရာတော့လူလားပဲရောက်ရအောင်ပေါ့အဲ့လိုပြတာပါလေလို့ဟိုဂျက်ဖုန်ကြီးလက်ကမှာသူတန်းရှိပြောတဲ့မိန်ကောင်းနဲ့ဖြစ်ဖြစ်နောက်တော့မှအဲ့ဒီဂျက်ဖုန်ကထုတ်တဲ့စုံထချင်းအဲ့ဒီကလည်းပေါ့ပါထုတ်လိုက်တဲ့ထုတ်ပြန်ချက်မှာပဲကြီးကြီးနောက်တော့ကိုသေးစိတ်တောက်လျှောက်ပြောနေတဲ့ခြေမှာလည်းကြီးကြီးနောက်ကမာရီလာတော်မှာသူတို့ဘူချဆန်းတို့တွေ့ပြီးတော့မှပြောတဲ့စကားတွေမှာလည်းကြီးကြီးလုံးမဲ့ခုနှစ်ချက်ဟာဒါလည်းအပြုတ်ပြောင်းဆုံးပြန်တာလို့ပြည်ပြန်ပြောင်းလဲနိုင်တယ်ဒီမိုကရေစီဒီနိုင်ငံကိုသွားနိုင်တဲ့အပြုတ်ပြောင်းဆုံးနိုင်ငံဖြစ်တယ်သူတည်တော်နိုင်ငံဖြစ်တယ်ပြောလာတယ်အဲ့တော့ကျွန်တော်မြင်တာကတော့တွေ့ဆုံဆွေးနွေးဖို့သူကတော့မှာမဟုတ်ဘူ
းဒီလိုနိုင်ငံတကာနဲ့ပြည်သူတွေရဲ့စာနာမှုဖိအားပေးမှုနဲ့ထောက်ခံမှုများလာတာဟာစတဲ့မှာတန်ခါအရေးခင်းကြောင့်ဖြစ်လာတာတွေဖြစ်ပြီးအစ်စ်မှန်တွေးဆောင်ဆွေးနွေးရေးနဲ့ဒီမိုကရေစီရေးဖြစ်လာဖို့ကတော့နေဆက်အဖွဲ့အစည်းတွေပါဝင်ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေရဟန်းရှင်လူပါဝင်ပြည်သူတွေအနေနဲ့တစ်ထက်ပို့ပြီးတော့အလုပ်လုပ်ကြအောင်မယ်လို့လည်းကိုငွေလင်းကပြောပါတယ်ဒေါ်ဆန်းစုကြည်ကဒီမိုကရေစီအင်အားစုတွေညီညွတ်ဖို့တိုင်းရင်းသားကိစ္စတွေပါဖို့တိုက်တွန်းတဲ့ကြေညာချက်ကိုမစ္စတာကမ်ဘာရီကနေတဆင့်ထုတ်ပြန်ခဲ့ရမှာမြန်မာစစ်အစိုးရအနေနဲ့စိုးရိမ်မှုတွေပေါ်လာပြီးဒီဒေါ်ဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်ရဲ့ဩဇာအရှိန်ဟွာနဲ့အများထောက်ခံမှုကိုဖြေလျှော့ဖို့အတွက်တိုင်းရင်းသားအဖွဲ့အစည်းတွေကိုကန့်ကွက်စာတွေထုတ်ပြန်ခိုင်းခဲ့တာဟာတွဲဆောင်ဆွေးနွေးအတုလုပ်ဖို့သာပြင်ထားတဲ့စစ်အစိုးရရဲ့ဟန်ဆောင်မှုကွာကျသွားတာလို့သူကဆက်ပြောပါတယ်FDB အဖွဲ့ရဲ့အထူးထွေအတွင်းမှုဖြစ်တဲ့ဒေါက်တာနိုင်အောင်ကတော့ဒါဟာဖြစ်လာနိုင်တဲ့ဒီမိုကရေစီနဲ့တိုင်းသားအင်အားစုတွေနဲ့ဒေါက်ဆန်းစုကြည်တို့ရဲ့စီးလုံးညီညွတ်လာမှာကိုဖြိုခွဲတာလို့ဆိုပါတယ
်။စနားပါတယ်လို့ပြောရှေ့တယ်။ရန်ရဲရေးခလုံးရှေ့တယ်။သူအားရရှေ့တယ်။ဒေါ်စုကတပိုးတော့ဆိုတဲ့အနေအထားမျိုးကိုဖြစ်အောင်လုပ်ပြီးတော့သူ့ရဲ့ဝိတ်ကိုရှော့အောင်လုပ်ခြင်းအပြင်တွေ့ဆုံစကားပြောရင်တော့မှအသာသူဖြစ်တဲ့နောက်ဆောင်ဖြစ်အောင်ဆိုတဲ့အဆန်မျိုးဒါဘက်တစ်ဖက်ကပန်းကြည့်တော့နောက်သူကလည်းဒါဟာတကယ်သူတို့ကလည်းဘလို့ကြောင်ရအောင်ဒီဒီတော်စုသားလည်းသူတို့ကလည်းတကယ်ကနေပြပြီးတော့လည်းသူတို့ဒီအပြစ်ကရစေခွဲဆိုတော့လွယ်ပြောလို့ရတာကတော့ဗာလဲဆိုတော့ဖြိုခွဲတာပေါ့သွေးခွဲအောင်လုပ်တာတကယ်တမ်းလည်းကြုံးမယ်ဆိုလို့ရှိရင်တော့ဖြစ်တာတည်းရှိတယ်ဟိုမှာကျွန်တော်တို့ဆိုလို့ရှိရင်ဒီထဲမှာဒီနေ့ချိန်မှာနာဖာနဲ့ဒီဘက်နဲ့သူစည်းကိုစည်းရွေးကြမှာဖြစ်လာတယ်ပြည်သူတွေမြန်မာအင်အားတွေမြန်မာဒီလိုအဖွဲ့မျိုးတွေကတကယ်တမ်းကစိတ်ပါလက်ပါလုပ်ခဲ့ရင်ဒီဖွဲ့စည်းတွေကဘလို့လဲဆိုတာကိုအလုံးလူစိတ်ကတ်ကြမှာဒါရရောက်ကြလာမှာရှိတယ်ဒီလိုမျိုးဖြိုခွဲမှုတွေလုပ်မယ်အဲတော်စုကိုအားလုံးကထောက်ခံတာမဟုတ်ဆိုတော့အစားလုပ်မယ်ငကိုတွေကလည်းလုပ်ခဲ့တာကဘာလဲဆိုတော့တိုင်းသားတရား35မျိုးတော့ရှိတာဒါဘယ်လိုလုပ်မှလဲဆိုတဲ့အားမျိုးတွေလည်းတောက်လျှောက်ဒီလိုမျိုးအစားထားမှုရောဖြိုခွဲတဲ့ကိစ္စတွေလည်းအများကြီးရှိတာပေါ့
လူပေါင်းတဲ့ဒီမိုကရေစီပါတီကအထွေထွေအတွင်းမှုဖြစ်တဲ့ကိုခမောင်တင့်ကတော့တင့်မြင့်ဆောင်2000ခွန်လာတဲ့တွေးဆောင်ဆွေးနွေးရေးဟာတွေးဆောင်ဆွေးနွေးအတုကူတာငကိုကလေးကဥတည်ပြီးလမ်းညွန်ချက်ခုနှစ်ချက်သေးကိုဆွဲသွင်းရတာဖြစ်တယ်လို့သုံးသပ်ပါတယ်
အပေါ်လေလုံးကအားလုံးကလည်းလူလာကြတယ်သူဖြစ်ချင်ရတဲ့အမိသားမှာသူကသူကျင်ငယ်ချက်တင်နေတော့2000ခွန်နဲ့ပြင်နေတော့2000ခွန်နဲ့ထုတ်တယ်ထုတ်ပြီးတော့ဂမ်ဘာရီလာပဲပြလိုက်တယ်ဂမ်ဘာရီနဲ့အခြေကြီးပြကြတယ်သူ့ပြီးတဲ့အခါမှာဖြစ်လာတာတွဲဆုံဆွေးနွေးရေးဆိုဖြစ်တယ်ဒါပေမဲ့ဒီတွဲဆုံဆွေးနွေးရေးဟာတကယ်တည်းဆိုရင်ဟုတ်ဘာဖြစ်လို့လဲဆိုတော့သူက road map ကိုဝင်ဖို့ပဲသူတို့ချက်မှတ်ပြီးတော့ road map ကိုပူးပေါင်းပါမှဆောင်ရွက်ရအောင်လို့ပြောတယ်အဲ့ဒါကနဲ့ပြင်နေတော့2000ခွန်နေပြီးတော့အခုနောက်ဆုံးဒီ19ရက်နေ့ဒီအာဆီယံမှာအလို့တော်ညလာဆက်မှာဝန်ကြီးဝန်ကြီးကြီးသိသိပြောတဲ့စကားကိုပြင်တယ်ခင်ဗျားတို့ဘာတွေပဲပြောနေလေဂမ်ဘာရီကိုပြောလိုက်တဲ့ဆိုတာကျွန်တော်တို့ဒီ road map 9ချက်ကိုထိခိုက်မှုရှိမရှိစဉ်းစားပြီးမထိခိုက်မှလက်ခံအဲ့တော့ရှင်းတယ်ဒေါ်ဆန်းစုကြည်ကိုပူးပေါင်းပါဝင်ပါလို့ပြောတာကလည်းပိတ်လေးပိတ်ကိုစွန့်လို့ကြောင့်အရင်ချင်းများမှသူမနဲ့ကျွန်တော်တွေ့တယ်တွေ့မယ်ဆိုတော့ပုံပုံရေးပြင်ပါလားနိုင်ငံရေးပြင်ပါလားမရှိဘူး
ဆက်ဆံရေးဝန်ကြီးဦးအောင်ကြည်နဲ့၃ချိန်တွေ့တာ NLD အလုံးမှုဆောင်ဖွဲ့နဲ့ဒေါ်အောင်ဆန်းစုကြည်ကိုတွေ့ခွင့်ပေးတာတွေကိုသုံးသပ်သူချုပ်ကမြန်မာစစ်ဆိုးရအောင်အမှတ်ကောင်းပေးတာတွေရှိကြပါတယ်။ဒါပေမဲ့နိုင်ငံရေးအရာတွေ့ဆုံခွင့်ပေးတာမဟုတ်ပဲဒေါ်အောင်ဆန်းစုကြည်ရဲ့ပုံကိုယ်ရေးတောင်းဆိုချက်အရာတွေ့ခွင့်ပေးတာပဲလို့ဆိုပြမှာလဲ။ဒီချက်ကိုသုံးသပ်ကြည့်ရင်မြန်မာစစ်ဆိုးရဲ့နိုင်ငံရေးလိုင်လျောမှုမရှိတာကိုသက်သေပြနေတယ်လို့သူကဆက်သုံးသပ်ပြပါတယ်။
နောက်တစ်ခုကခေခွန်းကပြောတယ်ဆက်ဆံတယ် လူတွေသူကထွက်တဲ့လူသုံးမျိုးသုံးဆောင်ခွဲထားတယ်နော်အဓိကပါဝင်ဆောင်ရဲ့သူဟလာစီယိုဆောင်ရဲ့သူနောက်တစ်ခါမတိမနာလည်းပဲပါတယ်မတိမနာလည်းဆိုပြီးပြန်တော့တယ်လက်မှတ်ကိုကြံတကယ်လူတွေဖန်တာတယ်သမီးကောင်နိုင်လို့ဖန်တာတယ်နောက်တကယ်ပါဝင်ရဲ့လူတွေလွတ်နေတဲ့လူဆက်ပါအခုနောက်ဆုံးဟိုရှင်ကံမီရလည်းမတ်စုစုမီလို့ဖန်သွားပြီပေါ့အဲ့လိုအဲ့လိုအခြေအနေတွေလည်းရှိတယ်တစ်ဖက်ကလည်းဒရင်းစာထဲမှာဒေါ်အောင်ဆန်းစုကြည်ကိုဆန့်ကျင်တဲ့ဟာတွေမြို့သက်ဒီမိုကရေစီဖွဲ့ချုပ်ကိုဆန့်ကျင်တဲ့ဟာတွေရှမ်းမြို့သက်ဒီမိုကရေစီဖွဲ့ချုပ်ကိုဆန့်ကျင်တဲ့ဟာတွေနေတိုင်းခဲ့ဘယ်မှာလဲကျွန်တော်တို့အပြည့်ပေါ်ဆုံးနေတာဘယ်မှာလဲပြည့်စုံရှိနေလို့လဲနောက်တစ်ခုကတိုင်းရင်းသားတွေနောက်တစ်ခါအမျိုးသားညီလာခံမှာပါဝင်တဲ့တိုင်းရင်းသားအင်အားစုပြစ်ခတ်ရဲစဲထားတဲ့တိုင်းရင်းသားတွေနိုင်ငံရေးပါတီချုပ်နောက်ပြီးတော့သူမွေးမြူထားတဲ့အခုအေးလွန်တို့ကိုဖွဲ့စည်းဒီနေ့ပါလာတယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်လူငယ်ဆိုတာမှာလာမြန်မာနိုင်ငံနောက်အခုကျွန်တော်တို့အလန်ဒီတွေဇက်ပြက်တွေဖွဲ့ထားတဲ့ဖွဲ့တွေပေါ့ဗျာမျိုးသားနိုင်ငံရေးအင်အားစုလို့ဘောဂပြည်သားကျောင်းသားအင်အားစုဆိုတဲ့ဟာတွေပါတယ်ဗျအဲ့တော့အလားအညီကိုသူပြောနေတဲ့ဟာတွေမှာပြန်ကြည့်လို့ရှိရင်သူကဂေးလုံးနဲ့နေခဲ့တာပါပြတာတော့တစ်ဖက်ကသူတို့တွေဟာနောက်မှာသွားနေတဲ့ဟာကိုလက်ခံပါတယ်အဲ့ဒီအတိုင်းပဲလုပ်ပါမယ်အဲ့လိုလုပ်တဲ့လူတွေဆန့်ကျင်ပါမယ်ဆွဲယူလိုက်တာဒီပိုင်းဒေါ်အောင်ဆန်းစုကြည်ကိုဆန့်ကျင်ခံနေတာဒီပိုင်းလုပ်တာအဲ့တော့ကျင်ညာချက်တွေမှာအတွင်းသဘောအနေနဲ့ပါနေတဲ့ဟာတွေလိုက်စီဖွဲ့စည်းနယ်မြေတွေဂျန်နေရတဲ့အားလုံးဖယ်လိုက်လို့ရှိရင်တူညီချက်ကပါလဲဆိုရုံးမဲ့အတိုင်းလုပ်မယ်ဒေါ်အောင်ဆန်းစုကြည်ပြောတော့ဆန့်ကျင်တာနောက်တစ်ခုကဂမ်ဘာဒီယူသွားတဲ့ဟာကိုလည်းသူကလက်မခံဘူးဒေါ်အောင်ဆန်းစုကြည်ကျင်ညာချက်ပါသဘောထားကိုလည်းလက်မခံနိုင်ဘူးဆိုတာအဲ့ဒီခါကျတော့သူတို့တို့ရဲ့သဘောထားဘယ်မှာလဲလဲပြည်စုံစုမီးဆိုတော့မရှိဘူးဆိုဖြစ်ရှာ
လူပေါင်းတဲ့ဒီမိုကရေစီပါတီကအထွေထွေတွင်းမှုကိုခမောင်တင်ပြောသွားတာပါဒီ30ချက်တွေရဲ့နောက်ဆက်တွဲပြည်ပရောက်တိုက်ခံဒီမိုကရေစီအင်အားစုတွေရဲ့ရှေ့ဆက်ရမယ့်မဟာဗျူဟာ30ချက်တွေအကြောင်းကိုတော့နောက်အလင်းတင်တယ်လို့ဆက်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ